ကမ္ဘာတော် Omicron COVID ပိုးကူးစက်မှုတွေတိုးလာတာကိုထိန်းချုပ်ဖို့နိုင်ငံတော်များများမှာကာယရောဂါကာကွယ်ရေးအစီအစဉ်တွေကိုတိုးမြှင့်နေချိန်မှာပဲကန့်ကွက်မှုတွေလည်းကြုံနေရပါတယ်။ဂျာမနီနိုင်ငံမှာ COVID ကာကွယ်ဆေးမထိုးရသူတွေအပေါ်ကန့်သက်ထုတ်ပြန်တာကိုပြန်ရုပ်သိမ်းပေးဖို့မြို့အတော်များများမှာစနေနေ့ကဆန္ဒပြတောင်းဆိုကြပါတယ်။ Omicron COVID ကူးစက်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့စည်းကမ်းချက်တွေကိုကန့်ကွက်တဲ့အနေနဲ့အဓိကကျတဲ့မြို့ကြီးတွေမှာရောအခြားမြို့တွေမှာပါဆန္ဒပြနေကြတာပါ။စားသုံးဆိုင်နဲ့ရပားဆိုင်တွေမှာစားသုံးလူတွေအနေနဲ့ကာကွယ်ဆေးထိုးတာကဒါမှမဟုတ်ကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပြသဖို့ဂျမန်ဝန်ကြီးချုပ်အိုလပ်ကတောက်ကြနေမှာကြေညာထားပါတယ်။ပြည်ထောင်နိုင်ငံမှာတော့ကိုဗစ်ရောဂါကူးစက်မှုတသိန်းခွဲနီးပါးဆန့်ကျင်တင်များပြားခဲ့ကြောင်းစနေနေ့ကသတင်းထုတ်ပြန်ပါတယ်။ကိုဗစ်ကရောဂါစတင်ခဲ့ခြင်းအစလို့တည်ဆုံးသူအရေအတွက်တသိန်းခွဲရှိသွားပြီဖြစ်ကြောင်းအတည်ပြုခဲ့တာကြောင့်ရုရှားနိုင်ငံကလွဲလို့ဥရောပတွင်မှတည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဂျမားအီဝန်ကြီးဆဂျစ်ဇေဗစ်ကတော့ဆေးရုံတင်ကူတာရတဲ့လူနာတွေအတွက်တိုးလာနေပြီးရှေ့သတင်းပတ်မှာဗီဒီနိုင်ငံရဲ့ဂျမားအီစနစ်အတွက်အခက်အခဲတွေကြုံနေနိုင်ကြောင်းလည်းသတိပေးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းကိုဗစ်အတည်ပြုလူနာ၄၀နီးပါးတိုးလာတဲ့အိန္ဒိယနိုင်ငံမှာတော့ကူးစက်မှုတွေကိုဟန်တားနိုင်ဖို့မြို့တော်နယူးဒယ်လီကိုစနေနေ့ကသွားလာရေးကန့်သတ်မှုတွေချမှတ်လိုက်ပါတယ်။